စက်တင်ဘာလ15ရက်နေ့စွဲနဲ့ထုတ်ဝေတဲ့အစိုးရသတင်းစာတွေမှာရွေးကောက်ပွဲဝင်မဲ့ပါတီတွေကိုရေဒီယိုနဲ့ရုပ်မြင်သံကြားအနေဟောပြောစည်းရုံးခွင့်ပေးမယ်လို့ကြေညာသွားပါတယ်။တစ်ဆက်တည်းမှာပဲသူတို့သတ်မှတ်ပေးတဲ့ရက်ပေါင်း60အတွင်းနိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ဆက်လက်လျှောက်ထားခြင်းမရှိလို့ဆိုပြီး1990ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD အပါအဝင်ပါတီ5ခုနဲ့2010ရွေးကောက်ပွဲအတွက်ပါတီအင်အားစည်းရင်ကိုယ်စလဲလောင်းစည်းရင်မတင်ပြနိုင်တဲ့ပါတီ5ခုကိုဖျက်သိမ်းကြောင်းကြေညာခဲ့ပါတယ်။2010နိုဝင်ဘာ9ရက်မှာဝင်ရောက်ရှင်ပြိုင်ကြဖို့ဟာပါတီပေါင်း38ခုနဲ့တတိပုဂ္ဂလကိုယ်စလဲလောင်းတချို့စည်းရင်အရ34ဦးပဲကြံ့မာတယ်။အစိုးရရဲ့ရေဒီယိုရုပ်မြင်သံကြားကနေဟောပြောစည်းရုံးခွင့်မှာ30ရက်10လ2010နေ့အထိလို့ဖော်ပြထားပေမဲ့ဘယ်နေ့ကစတင်ခွင့်ပြုမယ်ဆိုတာဖော်ပြထားခြင်းမရှိပါဘူး။ပုဂ္ဂလပိုင်ချာနယ်တစ်ခုမှာတော့24ရက်9လပိုင်း2010ကနေ30ရက်10လ2010အထိရက်ပေါင်း38ရက်အတွင်းပါတီ38ပါတီကိုတနေ့ုံ2ပါတီနှုံးနဲ့2ကြိမ်စီအလှည့်ကျထုတ်လွှင့်ခွင့်ပြုမယ်ဆိုတဲ့ဇယားချက်ထည့်သွင်းဖော်ပြထားပါတယ်။အဲ့ဒီကြေညာချက်ထဲမှာတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအတွက်ရေဒီယိုရုပ်မြင်သံကြားဟောပြောစည်းရုံးခွင့်မပါပါဘူး။ဝင်ရောက်ရှင်ပြိုင်ကြမှာခြင်းအတူတူအခွင့်အရေးတန်းတူမရသလိုဖြစ်နေပါတယ်။ဒီအပြင်15မိနစ်စာတစ်ကြိမ်နှစ်ကြိမ်ထုတ်လွှင့်ခွင့်ရရုံနဲ့မလုံလောက်ဘူးဆိုတာတော့အထူးပြောစရာမလိုတော့ပါဘူး။ကြံ့ဖို့နဲ့တာဆညာလွဲရင်ကြံတဲ့ပါတီတွေအတွက်ကတချင်းရေးဆရာရှာဖို့အဆိုရှင်ငှားဖို့တချင်းတိုက်ဖို့အတန်သွင်းဖို့တချင်းကိုစမ်းစာခွင့်ပြုချက်ဆောင်အောင်မလို့နဲ့တိတ်မလွယ်လှပါဘူး။ပြီးတော့15မိနစ်အတွင်းမှာပဲဟောပြောစည်းရုံးမဲ့စာသားရောတချင်းရောကော်မရှင်ကခွင့်ပြုချက်ရမှာဖြစ်မှာပါ။ကော်မရှင်ရဲ့စည်းမျဉ်းစည်းကမ်းတွေထဲမှာနိုင်ငံတော်အေဂျင့်တာယာရေးကိုထိခိုက်စေတာတို့တိုင်းရင်သားစီလုံးညီညွတ်ရေးကိုထိခိုက်စေတာတို့ဆိုတာဘာရဲ့အတိအကျမပြောထားပဲမကြိုက်ရင်မကြိုက်တယ်လို့တားမြစ်ပိတ်ပင်ခွင့်ရှိနေတာပေါ့မတရားတဲ့ဥပဒေစီမင်းစည်းကမ်းတွေအောက်ကပဲရသလောက်လုပ်နေရတဲ့သဘောလို့ဆိုရမှာပါဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးသူဝေကဂျာနယ်တစ်ခုနဲ့အင်တာဗျူးမှာငွေကြေးအခက်အခဲကြောင့်49ဦးပဲဝင်ပြိုင်ဖို့လုပ်နိုင်ခဲ့တယ်လို့ပြောနေတဲ့အချိန်မှာကျန်းဖို့ကထုတ်ဝေမဲ့ပါတီသတင်းစာဆောင်ကအပတ်စဉ်ဆောင်ရည်တသိန်းရိုက်နှိပ်ဖြန့်ဝေမယ်ဆိုတော့ဒဏ္ဍအင်အားချင်းဘလောက်ကွာနေလဲဆိုတာရှင်းနေပါပြီ။ကျန်းဖို့ကလွဲပြီးကျန်တဲ့ပါတီတွေကိုယ်စားလှယ်လောင်းတွေအနေနဲ့ကိုဝင်ပြိုင်မဲ့မဲဆန္ဒနယ်မှာမဲပေးပိုင်ခွင့်ရှိသူဥယျာဘလောက်ရှိမှမသိနိုင်ကြပါဘူး။သိအောင်လုပ်ဖို့လည်းမဖြစ်နိုင်ဘူး။ကျန်းဖို့ကလက်ရှိအာဏာရအစိုးရဖြစ်နေတော့သူတို့လက်ထဲမှာအချက်အလက်အားလုံးရှိထားတယ်။တအိမ်တယောက်မလာမနေရဆင့်ခေါ်လို့လည်းရတယ်။ဒါအာဏာနဲ့လုပ်ပိုင်ခွင့်တွေဘလောက်ကွာတယ်ဆိုတာရှင်းမနေဘူးလား။ပိုဆိုးတာစက်တင်ဘာ18ရက်နေ့ထုတ်အစိုးရသတင်းစာတွေထဲမှာရွေးကောက်ပွဲမကျင်းပနိုင်မဲ့နေရာများစီရင်ပါလာပါတယ်။လုံခြုံရေးအရာလို့အကြောင်းပြထားပါတယ်။ဒါဆိုရင်တိုင်းပြည်ကနာအဖပြောသလိုတကယ်အေးချမ်းတည်ငြိမ်နေတာမျိုးမဟုတ်ဘူးလားမေကွန်းထုတ်ရပါလိမ့်မယ်။မကျင်းပနိုင်တဲ့နေမြေတချို့ဆိုရင်ရန်ကုန်နဲ့တိတ်မဝေးလှတဲ့ကြိုက်ထူဘီလင်းထဲမှာတောင်ရှိတယ်။ကရင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်တွေမှာလည်းအများကြီးပဲ။ကိုဒေတာထောက်ခံမှုကိုအားထားကြရမယ့်လူမျိုးစုပါတီတွေဘယ်လိုလုပ်ကြမလဲ။ကျန့်ဖို့ကအာနာလက်ဝဲရှိနေတာဆိုတော့နယ်လှည့်ခရီးတွေသွားရင်ဖြစ်စေအစည်းအဝေးတွေမှာဖြစ်စေလမ်းဖွင့်ပွဲတံတားဖွင့်ပွဲတွေမှာဖြစ်စေတရားဝင်မဲဆွဲစည်းရုံးခွင့်ရနေတာကြာပါပြီ။ကျန်တဲ့ပါတီတွေက9ရက်ကြိုပြီးခွင့်ပြုချက်တောင်းလာတာတို့အချိန်နေရာတတ်မှတ်ချက်တွေတို့နဲ့ဘောင်ခတ်ခံထားရတာပါ။ဒါကြောင့်2010နိုဝင်ဘာ9ရက်မှာကျင်းပမဲ့ရွေးကောက်ပွဲအခင်းကြီးတစ်ခုလုံးကိုခြုံပြီးကြည့်လိုက်ရင်အပြေးပြိုင်ပွဲတစ်ခုမှာကျန့်ဖို့ကိုအကျော်ပေးထားရတဲ့အပြင်ကျန်တဲ့ပါတီတွေကခြေချင်းခတ်ပြီးဝင်ပြေးရမှလို့မျိုးဖြစ်နေတယ်လို့ပဲဆိုရမှာပါ။